ဒီနေ့ဒီကျောင်းသားနဲ့နိုင်ငံရေးကောင်းစင်နဲ့ဆွေးနွေးပွဲလုပ်မယ်ဆိုပြီးဆရာလည်းကြေညာထားတဲ့နေရာတွေရောအချိန်တွေရောအတီးကြပါဆရာရယ်ဆိုတော့အခုဒီမလုံးဖြစ်ဘူးဆိုတော့အချိန်တွေကဘယ်လိုဖြစ်ခဲ့တာလဲသိချင်လို့ပါရှင်ဟုတ်ကဲ့
ကျွန်တော်နားနေသလောက်ကကျောင်းသားနဲ့နိုင်ငံရေးဆွေးနွေးခေါင်းစဉ်နဲ့ဒီကျောင်းသားသမဂ္ဂတွေကနေပြီးတော့မှလုပ်ချင်တယ်လုပ်ချင်တဲ့အခါကျတော့ဗမာကျုပ်ကိုခွင့်တောင်းတယ်ခွင့်တောင်းတော့ဗမာကျုပ်ကနေပြီးတော့မှဟိုဒီခွင့်ပြုမှုကသူ့နေနယ်လောက်နဲ့မရဘူးအစိုးရပညာဦးစီးဌာနကိုခွင့်ပြုချက်တင်မှုလိုအပ်တယ်ဆိုပြီးတော့အကြောင်းပြန်တယ်ပေါ့ကျောင်းသားသမဂ္ဂအဲ့တော့အကြောင်းပြန်တယ်လို့ကျွန်တော်တို့သိရတယ
်။
သိရတဲ့ခါကျတော့ तू ကတော့ဟိုခွင့်မပြုဘူးဆိုတာမျိုးမဟုတ်ဘူး။အာစညာရဲ့ခွင့်ပြုချက်တောင်းမယ်ဆိုတဲ့သဘောမျိုးအကြောင်းပြန်တယ်ပေါ့။ကျွန်တော်နားလေတော့ကတော့လေ။ကျောင်းကနေပြီးတော့ဒီအမှန်ကတော့ကြိုတင်ပြီးတော့သူတို့တင်ထားပြီးသားဒီနေ့ဒီရက်ကိုလုပ်မယ်ဆိုလေ။ညင်ညာထားပြီးသားပေါ့လေ။
ညင်
ညာထားပြီးသားဆိုတော့ဒါကတော့ဟိုမဖြစ်သင့်ဘူးလို့တော့ကျွန်တော်ထင်တာပေါ့နော်အမှန်တကယ်ဆိုလို့ရှိရင်တော့ဆိုတော့ဟိုအစတွေကအကြေးအာစညာတိတင်မှုလိုအပ်တယ်ဆိုရင်လေခလေးတွေလာပြီးတော့ပြောကလေးကအစိုးရပညာဦးစီးဌာနကြီးတင်မှုလိုအပ်တယ်ဆိုတာကိုပြောလိုက်ဖို့ကောင်းတယ်လို့ထင်တယ်သို့တော့သူတို့တင်တဲ့ process တော့ကျွန်တော်မသိဘူးသို့တော့လက်ရှိဒီကောင်းစင်နဲ့မှုလို့ခွင့်မပြုတာလားဒါကလည်းစာထုတ်ထားတာကကြံသေးတာ哦အဲ့တော့ဒီလိုစွန့်နှွေးဝဲတွေဟောပြောဝဲတွေလုပ်ဖို့အတွက်ကိုအဲ့လိုမျိုးအစညာတိတင်နေရမယ်ဆိုလို့ရှိရင်ပညာရေးဝန်ကြီးဌာနနေပြီးတော့မှခွင့်ပြုမယ်ဆိုတဲ့တက္ကသိုလ်များရဲ့ကိုယ်ပိုင်လွတ်လပ်ခွင့်နောက်ပြီးတော့ autonomy ပေါ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာကဘယ်တော့စမှာလဲနော်ဒါကျွန်တော်မေးခွန်းထုတ်ချက်ရှိပါတယ်
အော်ဒါဆိုတော့ပွဲရလဲကြိုတင်ပြီးတော့စီစဉ်ထားပြီးသားဟိုကြိုတင်ပြီးတော့လဲကြေညာထားပြီးသားဒီလိုမျိုးဟိုအဆင်မပြေဘူးခွင့်ပြုမိတ်မရဘူးဆိုတဲ့အခြေအနေကဘယ်တော့လောက်သိရလဲလို့ဆရာတို့သိထားလဲရှင်ဒီအခြေအနေပေါ်မှာလေ
ကျွန်တော်သိတာတော့စနေနေ့ညပေါ့ကျွန်တော်တို့မြတ်မြတ်မြင့်ကျောင်းမှာလုပ်တဲ့သူနေပွဲညဘက်မှာအဲ့ဒီခန္ဓာပြီးတဲ့အခါကျတော့ညဘက်မှာဒီရန်ကုန်တက္ကသိုလ်ဆရာတယောက်ကိုဘဂဒကလေးတယောက်ကနေပြီးတော့ပြန်ဆက်တွေ့တယ်ဒီလိုတော့အဆင်မပြေဘူးဖြစ်တယ်အစညာတိဆက်ပြီးတင်ရမယ်လို့ပြောတယ်ပေါ့နော်နောက်တင်ရမယ်ဆိုရင်ပြောတဲ့အချိန်မှာဘာပါသေးလဲဆိုတော့ကျွန်တော်ဒီလောက်ကဒီဟောပြောမဲ့သူတွေရဲ့ကိုယ်ရေးအကျဉ်းတွေနောက်ပြီးတော့ဟောပြောမဲ့အကြောင်းအရာတွေပါတင်ဖို့ပြောတယ်လို့ပြောတယ်အဲ့တော့အဲ့ဒီတော့ကျွန်တော်တို့တော့မှဟိုဝိုင်းပြီးအကြံပေးလိုက်ကြပါသေးတယ်ဟိုသူတို့လိုအပ်တဲ့ document down ရင်ပြလိုက်ပါလို့ပြတာပြလိုက်ဟိုဟောပြောကိုယ့်ဘက်ကပုံမှန်လင်းလင်းရှိတယ်ဆိုတာကိုဖျက်ပြဖို့လိုအပ်တယ်အဲ့တော့ဟောပြောမဲ့သူတွေရဲ့ကိုယ်ရေးအကျဉ်းကိုဟောပြောမဲ့အကြောင်းအရာကိုအဲ့ဒါမှပြလိုက်တယ်လို့သူတို့ပြောတယ
်
ဒါပေမဲ့ဒီနေ့ကတော့မကြီးမပြစ်ဘူးဆိုတဲ့ဟာပေါ့နော်အစညာတိဆက်ပြီးတင်ရမယ်ဆိုတဲ့ဟာမျိုးပြန်သိရတယ်ဆိုပြီးတော့ပွဲကမဖြစ်ဘူးပေါ့ကျွန်တော်မြင်တာကတော့ဟိုပမဟာချုပ်တယောက်ဒီတက္ကသိုလ်တစ်ခုရဲ့ဒါအမြင့်ဆုံးအာဏာပိုင်ပဲပေါ့နော်အဲ့တော့သူ့ရဲ့အဆုံးအဖြတ်နဲ့ပဲဒီဟောပြောပဲဆွေးနွေးပွဲလောက်ကတော့ပြည့်ပြည့်သင့်တယ်လို့ကျွန်တော်တော့မြင်နေဗျာ
ဟိုအခုဒီနေ့လောက်ကျောင်းသားနဲ့နိုင်ငံရေးကောင်းစင်နဲ့ဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့ဟိုစီစဉ်ထားတာဥဆောင်လုပ်တဲ့အဖွဲ့တွေကကြတော့ဆရာဒီဟိုတက္ကသပါတယ်နောက်ဘယ်အဖွဲ့တွေပါသေးလဲဆရာဟုတ
်ကျွန်တော်ဒီတော့ဒီဘဂဒအဖွဲ့ရဲ့နောက်တက္ကသကလေးတွေပေါ့နော်ဒီကျောင်းသားသမဂ္ဂတွေပေါင်းစည်းပြီးတော့မှသူတို့လုပ်တာပါဒီဟောပြောခွင့်ရမနေ့ပြန်မှလည်းတကုံတက္ကသမှလုပ်မှာပါ
ဟုတ်ကဲ့မနေ့ပြန်လုပ်မဲ့အစီအစဉ်ကတော့ဆရာဘယ်လိုရှိတာလဲရှင
်အဲ့ဒီကျောင်းသားနဲ့နိုင်ငံရေးအကြောင်းကိုပဲဟောပြောမဲ့သူကလည်းအတူတူပဲဆရာကြီးဒေါက်တာသိန်းလွင်ပဲဒါကမုတ်တူတော့မပေါ့ရန်ကုန်တက္ကသိုလ်မှာတော့ဒေါက်တာကမုတ်တူနဲ့ဒေါက်တာသိန်းလွင်နဲ့နှစ်ယောက်ပေါ့နော်တက္ကသိုလ်တက္ကသိုလ်မှာတော့ဒေါက်တာသိန်းလွင်ပဲ
အဲ
့ဒါကတော့အခုချိန်ထိတော့ဒီပွဲပြတ်တယ်လို့ကျွန်တော်တို့ခွင့်မပြုဆိုတဲ့အတန်တော့အခုချိန်ထိတော့ကျွန်တော်မကြားသေးဘူ
းဟိုဒီနေ့ဒီလိုမျိုးပေါ့ပွဲပြတ်သွားတဲ့အပေါ်မှာရောဆရာအနေနဲ့ဟိုဗာပြောခြင်းလဲဘယ်လိုသုံးသပ်မိလဲရှင
်လွတ်လပ်စွာပညာသင်ကြားခွင့်ရှိရမယ်တက္ကသိုလ်တစ်ခုမှာနောက်လွတ်လပ်စွာဟောပြောဆွေးနွေးခွင့်ရှိရမယ်အဲ့ဒီအခုဟောပြောဖို့ဖိတ်ကြားထားတဲ့ပုံကိုယ်ကြီးပေါ့နော်ကြည့်မယ်ဆိုလို့ရှိရင်လည်းပဲဘာလို့ဖြစ်ဖြစ်တူဒေါက်တာအကမုတ်သူဆိုလို့ရှိရင်လည်းပဲလက်ရှိတောင်ကုန်းဒီဂရီကောလိပ်မှာတာဝန်ထမ်းဆောင်နေတဲ့ကတိကဆရာတူဆိုတော့သူကစာရီလည်းရေးတယ်နောက်တခြားသူတွေနိုင်လည်းလုပ်တယ်ကျွန်တော်နဲ့တူဟောပြောပွဲကြီးတောက်လျှောက်လုပ်နေတဲ့သူပဲအဲ့လိုမျိုးပေါ့နောက်ဒေါက်တာသိန်းရင်ကြီးတော့လည်းပဲသူ့ဆီကနေပြီးတော့ကလေးတွေစီအများကြီးရနိုင်တယ်ကျွန်တော်မြင်တာသူစီဘယ်လိုလူမျိုးဆိုတာတက်ကိုသူ့ရဲ့ပညာကကလေးတွေစီကိုအများကြီးရနိုင်တယ်ရောက်နိုင်တယ်အဲ့တော့အခုလူမျိုးပိတ်ပင်လိုက်တယ်သူမဟုတ်တာထပ်ပြီးတော့တင်ရအောင်မယ်ဆိုပြီးတော့ကန့်သတ်လိုက်တဲ့အခါကျတော့အဲ့ဒါကကလေးတွေရဲ့လွတ်လပ်စွာ right to know ပေါ့နော်လွတ်လပ်စွာသိမြင်ခွင့်နော်လွတ်လပ်စွာပညာသင်ကြားခွင့်လွတ်လပ်စွာဟောပြောဆွေးနွေးခွင့်ဆိုတာကိုဒါတိုက်ရိုက်ဖြစ်ခဲ့တာပါပဲအဲ့တော့ပမုခချုပ်တယောက်အနေနဲ့ဒါကတော့တောင်းဝင်ခံပြီးတော့မှခွင့်ပြုသင့်တယ်လို့ဒါကျွန်တော်ကတော့မြင်တယ်နိုင်ငံရေးဆိုတဲ့စကားလုံးပါတာနဲ့တက္ကသိုလ်ထဲမှာဘာကြောင့်ခွင့်မပြုတာလဲကျွန်တော်တို့ပြီးခဲ့တဲ့တစ်ပတ်ကပဲအစိုးရပညာဦးရေဆွေးနွေးပွဲလုပ်သွားတယ်ကျွန်တော်နဲ့ဆရာဒေါက်တာသိန်းလွင်ရဲ့ဒေါက်တာသူမာရဲ့သုံးယောက်လုပ်တယ်ခွင့်ပြုတယ်နိုင်ငံရေးဆိုတဲ့ခေါင်းစဉ်ပါလာလို့ခွင့်မပြုတာလားဒါလည်းကျွန်တော်တို့မေးခွန်းထုတ်ကြပါအဲ့လိုမျိုးနိုင်ငံရေးတို့ပါလာလို့ခွင့်မပြုတာဆိုရင်တော့ရန်ကုန်တက္ကသိုလ်အနေနဲ့တော့အင်တန်တာရုပ်ဆိုးတယ်လို့ပြောရမှာပေါ့တက္ကသိုလ်တမိုင်းမှာပြန်ကြည့်ရင်ကျောင်းသားနဲ့နိုင်ငံရေးကခွဲလို့မရတဲ့အနေအထားမှာပဲရှိသေးတယ်ဒီနေ့ဒီချိန်ထိကျောင်းသားနဲ့နိုင်ငံရေးပတ်သက်ဖို့လိုလားမလိုဘူးလားလို့မေးရင်လိုအပ်နေသေးတယ်လို့ပဲကျွန်တော်ကပြောချင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့လက်ရှိတိုက်နေတဲ့ဒီမိုကရေစီတိုက်ပွဲကမပြီးသေးဘူးဒါကြောင့်မို့လို့ကျောင်းသားတွေ ေသည့်နိုင်ငံရေးအသိပညာနိုင်ငံရေးအသိဉာဏ်သိရှိဖို့လိုအပ်နေသည်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ပါဆရာဟုတ်ကျေးဇူးပါဆရာ
ဟုတ်ကဲ့ပါ